Professor Steinbach mia ဒီကနေ့ကျွန်တော်ဆွေးနွေးဆုံးသတ်စီခြင်းတာကတော့မြန်မာနိုင်ငံရေးလောကမှာခေါင်းဆောင်မှုနဲ့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်ပထမအဆုံးကျွန်တော်မေးလိုတဲ့မေးခွန်းကတော့မြန်မာနိုင်ငံရေးမှာခေါင်းဆောင်မှုရဲ့အခန့်ကဏ္ဍဘလောက်အရေးကြီးပါသလဲဆိုလိုတဲ့သဘောကမြန်မာနိုင်ငံရဲ့အခြေအနေအကောင်အဆိုးအတွက်ခေါင်းဆောင်တူရီအပေါ်မှာဘလောက်ထိတာဝန်ရှိတယ်လို့ထင်ပါသလဲခင်ဗျာ
Leadership is exceedingly important and responsible.One because of that person male or female.
ခေါင်းဆောင်မှုဟာအင်မတန်အရေးကြီးပါတယ်တာဝန်ရှိပါတယ်ပထမတစ်ချက်ကအဲ့ဒီခေါင်းဆောင်တဲ့ပုဂ္ဂိုလ်အမျိုးသားဒါမှမဟုတ်အမျိုးသမီးဟာအာဏာအမြောက်အများပိုင်ဆိုင်ထားပါတယ်ဒုတိယအချက်အဲ့ဒီခေါင်းဆောင်တဲ့နီးစပ်တဲ့အတိုင်းဝိုင်းကလည်းသူတို့ခေါင်းဆောင်မှာအဲ့ဒီလောက်အာဏာတွေတကယ်ရှိလျှင်လှုပ်ဆောင်ကြပါတယ်ဒီလိုနဲ့ခေါင်းဆောင်ရဲ့အာဏာရှိမှုကိုခိုင်မာအောင်အားဖြည့်ပေးနေကြပါတယ်မြန်မာနိုင်ငံရဲ့ပြဿနာကကျွန်တော်အမြဲပြောခဲ့သလိုပါပဲတမ်းပြည့်ရဲ့ခေါင်းဆောင်မှုဆိုတာဟာလူပုဂ္ဂိုလ်အပေါ်မှာသာမူတည်နေပါတယ်။ရှင်မင်းအဆက်ဆက်နောက်ဦးနုနောက်ပြီးဦးနေဝင်အရိယာတဆင့်ဦးတန်းရွှေနောက်ဆုံးအခုဒေါအောင်ဆန်းစုကြည်အထိပါပဲ။ခေါင်းဆောင်မှုဆိုတာသူတို့တဦးချင်းစီအပေါ်မှာသာအဓိကမူတည်နေပါတယ်။လူတွေတစ္ဆာခံရတာအဲ့ဒီလူပုဂ္ဂိုလ်တွေပေါ်မှာသာဖြစ်ပြီးသူတို့ရဲ့ယာဒူးတောင်ဝန်ကိုတစ္ဆာခံရတာမျိုးမဟုတ်ပါဘူး။ကျွန်တော်တို့အမေရိကန်ပြည်ထောင်စုမှာလည်းအခုအခါဒီလိုပြဿနာကြုံနေရပါတယ်။ဒါကိုဆွေးနွေးကြရင်တော့နောက်ကြတော့ဆွေးနွေးကြပါပေါ့ဗျာအဲဆက်ပြီးပြောရရင်ရှင်ဘီရင်ကိုတစ္ဆာခံတယ်ဘီရင်ယာဒူးကိုတစ္ဆာမခံပါဘူးနိုင်ငံအကြီးအကဲကိုတစ္ဆာခံတယ်ဒါပေမဲ့နိုင်ငံတော်ဆိုတဲ့အယူဆကိုတစ္ဆာခံတာမျိုးမဟုတ်ပါဘူးဒါဟာအင်မတန်အရေးကြီးတဲ့ကွဲလွဲမှုဖြစ်ပါတယ
်ဆိုတော့ဒီလိုလူပုဂ္ဂိုလ်ပေါ်မှာသာတစ္ဆာခံနေတယ်ဆိုတဲ့ကိစ္စဟာခေါင်းဆောင်တွေကို၌ကတမင်ဖန်တီးယူရလားသူရိမဟုတ်လူမျိုးရဲ့စိတ်သဘာဝလားခင်ဗျာ
Problem is this it's compounded.It's expected that the leader will
ဒါတနာကနှစ်ခုစလုံးရောနေပါတယ်ခေါင်းဆောင်ဟာအင်အားခိုင်မာတောက်တင်ရမယ်လို့မျှော်လင့်ကြတယ်သူ့ပတ်ဝန်းကျင်ကလူတွေကဒီမျှော်လင့်ချက်ကိုခိုင်မာအောင်လှုပ်ဆောင်ပေးနေကြတယ်ခေါင်းဆောင်ပြောသမျှဘာမှပြန်မမေးကြဘူးပြန်မပြောကြဘူးမြန်မာအရာရှိကြီးတချို့နဲ့ကျွန်တော်မကြခင်ကစကားပြောဖြစ်ပါတယ်တမ်းပြည့်အတွက်ပို့ပြီးအကျိုးရှိမဲ့ကိစ္စတစ်ခုခုကိုအပြောင်းလဲလုပ်ဖို့စာရေးပြီးသူတို့ရဲ့သက်ဆိုင်ရာဝန်ကြီးဌာနကိုတင်ပြဘူးတာရှိသလားလို့မေးကြည့်ပါတယ်သူတို့ကမလုပ်ဖူးပါဘူးဘယ်တော့မှလုပ်မှလည်းမဟုတ်ဘူးဖြစ်နိုင်မှလည်းမဟုတ်ဘူးလို့ပြန်ပြောကြတယ်တကယ်တော့သူတို့ဟာဌာနဆိုင်ရာအကြီးအကဲတွေပါညှို့မှုညှို့ချုပ်တွေပါသူတို့ကဒါကိုမလုပ်နိုင်ဘူးပြန်လည်မေးခွန်းထုတ်လို့လည်းမရဘူးတကယ်တော့သူတို့ဟာအမြင့်ဆုံးခေါင်းဆောင်ပြီးရင်သူတို့ပဲရှိတာပါအဓိကကတော့အာဏာတွေဆိုတဲ့ကိစ္စပါအတိတ်ကတော့တစုံတယောက်ကိုကတိကောက်ဖြစ်အောင်မလုပ်ဘူးဆိုတဲ့သဘောပါဒါသိအရေးကြီးပါတယ
်ဒီလိုဆိုရင်အဲ့ဒီဟာမြန်မာလူမျိုးတွေဇဲလက္ခဏာတရားပဲပေါ့ခင်ဗျာ
Oh yeah exactly now that doesn't mean it's always going to be the same it will change
မှန်ပါတယ်အတိအကျပါပဲအများအားဒီလိုဖြစ်နေလိမ့်မယ်ဆိုတဲ့သဘောလည်းမဟုတ်ပါဘူးပြောင်းလဲလာရမှာပါဥပမာဗျာထိုင်းနိုင်ငံကိုကြည့်မယ်ဆိုရင်ထိုင်းလူအဖွဲ့အစည်းဟာထိတ်တန့်ရင်ဆိုင်မှုကိုလုံးဝမလိုလားတဲ့လူအဖွဲ့အစည်းပါဒါပြောင်းလဲသွားခဲ့ပါပြီထိုင်းမှာထိတ်တန့်ရင်ဆိုင်မှုတွေထင်ထင်ရှားရှားရှိနေပါပြီ။ထိတ်တန့်ရင်ဆိုင်မှုမရှိတဲ့တမိုင်းအစဉ်လာဟာပြောင်းလဲခဲ့ပါပြီ။လူမျိုးစရဲ့လက္ခဏာပြောင်းလဲလာတာပါ။မြန်မာနိုင်ငံမှာလည်းပြောင်းလဲလာမှာပါ။သဘောကခေါင်းဆောင်စိတ်ပြက်မှာညဉ့်ညင်မာဟုဂိယုမဆိုင်ပဲခေါင်းဆောင်မှုအပေါ်လူတွေကမေးခွန်းထုတ်ရမှာဖြစ်ပါတယ်
။ဒီလိုထိုင်းနိုင်ငံမှာပြောင်းလဲဖြစ်လာတဲ့နောက်မြန်မာနိုင်ငံမှာလည်းပြောင်းလဲလာမယ်ဆိုရကြဟာခေါင်းဆောင်စီကလာရမှာလားသူတို့မျိုးလူထုစီကလာရမှာလားခင်ဗျာ
။ It's gonna come from both.It's got to come from the media. I mean,
ဒါတော့နှစ်ဖက်စလုံးကလာနိုင်ပါတယ်မီဒီယာစီကလာနိုင်ပါတယ်ဒီမိုကရေစီလူအဖွဲ့အစည်းတစ်ခုမှာလူလူဟာခေါင်းဆောင်မှုနဲ့ဆက်သွယ်မှုဓာတ်ရိုက်မရနိုင်တဲ့အခါမှာလဲမီဒီယာနဲ့ဆက်သွယ်နေတာပါခေါင်းဆောင်ကိုခမားမှားနေပြီဘယ်ဟာဖြစ်မှားနေပြီဆိုတာမျိုးမီဒီယာတစ်ဆင့်ပြောနိုင်ထောက်ပြနိုင်ပါတယ
်ဆိုတော့ခေါင်းဆောင်မှုရဲ့အခန့်ကဏ္ဍသိအရေးကြီးရယ်ဆိုမဲ့တချို့နိုင်ငံတွေမှာဥပမာထိုင်ဝမ်တို့လိုတောင်ကိုရီးယားတို့လိုနိုင်ငံတွေမှာခေါင်းဆောင်တွေဟာအနာရှင်တွေဖြစ်နေခဲ့ပေမဲ့တိုင်းပြည်တွတ်တဖွံ့ဖြိုးရေးအတွက်သူတို့အများကြီးဆွမ်းဆောင်နိုင်ခဲ့ပါတယ်မြန်မာနိုင်ငံကအနာရှင်ခေါင်းဆောင်တွေဟာဘာကြောင့်ဒီလိုမျိုးမလုပ်နိုင်ခဲ့တာလဲခင်ဗျာ
You mentioned Taiwan and that's very interesting. In Burma and Taiwan
ခင်ဗျားပြောတဲ့အထင်းမှာထိုင်ဝမ်ပါလာတယ်စိတ်ဝင်စားစရာသိကောင်းပါတယ်မြန်မာနဲ့ထိုင်ဝမ်တို့မှာဖြစ်သွားတာကခေတ်သစ်ကဘာပေါ်မှာအရှာပါဆုံးနမူနာနှစ်ရပ်ဖြစ်ပါတယ်ဒါကတော့နိုင်ငံရေးအပြောင်းအလဲဟာအပေါ်ထိပ်ဆုံးကလာတာပဲဖြစ်ပါတယ်ဘုဂျုံမူကြီးတန်းရွှေကအကြောင်းကြောင့်ရောက်ပြုပြင်ပြောင်းလဲမယ်တကားဖွင့်ပေးမယ်လို့ဆုံးဖြတ်ခဲ့ပါတယ်ထိုင်ဝမ်မှာဆိုရင်လဲခေါင်းဆောင်ပိုင်းကအဲ့လိုလုပ်ခဲ့ပါတယ်အ ไอ้ มาซนาปะเวรี่บาริโรชิเกราบอลิดาเมอารัสปริงอารันนุยอูโลคอเรปงซัมยูมะผิดเกบาวฟิลิปปินมาลูเลมะผิดเกบาวตะนี้เปียวอ่ะบ่บะญะมาเนี่ยไต้หวันขอนซองเนี่ยตรุอโจซีวาด้วยตรุก็ปิเปลี่ยนเปียงเลยะเมซูบีลุกเกราบะตะฉิงเนี่ยมาดาฮาอะมโยดาอโจซีวาเลผิดบาริอะจาดูนีเซียอียิปต์เยเมนเนี่ยเนี่ยอะหนั่นปะมาจี้มาเดลูลุซันนาปะเวรี่ชิเกบาริตองกูเรียมาเลทรองกุยาชิเซคุนะคุเนตองอ่ะผิดเกบาริดาเม
Whether
you like or dislike the military, whether you like or dislike Than Shwe, he was a guy, for some reason, I don't know what.
Siddhaku kamiya chai di piyase ma chai di piyase. Hu tan shwe go kamiya chai di piyase ma chai di piyase. Tuha miyama lu upo esi atwe puenle mu tacho, shopo mu tacho, lo ya me lu songpia khedu ba. Achaon ta kuku ro shi ba li me. Bajao le sura ro chanam ti bao. Ngaro ni ne socialist ne go tacho ni ya ma phe shabya me. Media go ato din lu pe ya me. Sana piya guen ni pe ya me.
အပြင်ကလူတွေကိုဖိတ်ခေါ်ရမယ်နိုင်ငံတကာအဆက်အသွယ်တွေထူထောင်ရမယ်စသဖြင့်သူဆုံးဖြတ်ခဲ့တာပါထိတ်ဆုံးကနေဆုံးဖြတ်လိုက်တာပါဒါပေမဲ့ဒါဟာသူ့ရဲ့ဆက်လက်ရှင်သန်ရေးအာဏာတည်မြဲရေးအတွက်ဖြစ်တယ်လို့လူတိုင်းကယုံကြည်ကြပါတယ်သုံးသပ်ကြပါတယ်အရှိလက်ပိုင်းကအာဏာရှင်လို့ဇသိမ်းမကောင်းဖြစ်မှာကိုသူတို့စိုးရိမ်လို့ပြောင်းလဲခဲ့တာမဟုတ်ဘူးလားခင်ဗျာဒီလိုလို့သူ
မမရဲကျွန်တော်သဘောတူပါတယ်ဒါဟာသူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်တာပါဒါပေမဲ့သူတို့ဆက်လက်ရှင်သန်ရေးအတွက်လုပ်ပေမဲ့တိုင်းပြည်အတွက်လည်းအကျိုးရှိစေတဲ့ကိစ္စဖြစ်ခဲ့ပါတယ
်နောက်တစ်ခုကမြန်မာနိုင်ငံရေးမှာ issues လို့ခေါ်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အကြောင်းအရာ personality လို့ခေါ်တဲ့ပုဂ္ဂိုလ်ရေးရာဒီနှစ်ခုကိုလည်းကျွန်တော်မေးချင်ပါတယ်မြန်မာပြည်သူတွေဟာ NLD ကိုမဲပေးခဲ့ကြတာဟာဒေါအောင်ဆန်းစုကြည်ကြောင့်လားသူတို့မဟုတ်ပြည်သူတွေကဒီမိုကရေစီလိုချင်တဲ့စိတ်ဓာတ်ကြောင့်လားဆိုတာကိုဆရာကြီးဘယ်လိုသုံးသပ်ပါလဲခင
်ဗျ Well, I think it's a combination of things. Since 1990 elections, I argued, one, there's Aung San Suu Kyi and the role of her father as the, you know, the George Washington of Burma, if you will.
ဒါတော့နှစ်ခုစလုံးတပေါင်းနဲ့ပါဝင်တယ်လို့ထင်ပါတယ်။1990ပြည့်ကလေးကကျွန်တော်သုံးသပ်ခဲ့ပါတယ်။နံပါတ်1ကဒေါ်ဆန်းစုကြည်နဲ့ဆိုင်ပါတယ်။သူ့ဖခင်ကြောက်ပါ။သူ့ဖခင်ဟာမြန်မာနိုင်ငံရဲ့ George Washington လို့ခေါ်ရမယ်သူပါ။ဒေါ်ဆန်းစုကြည်နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ပြီးတဲ့နောက်ဒီအချက်ဟာပိုပြီးတော့အလေးအနက်ဖြစ်လာပါတယ်။အလားတူစွာပဲပြည်သူတွေကလည်းတိုင်းပြည်ကိုစစ်တပ်ကအုပ်စိုးနေတာကိုမလိုချင်ကြတော့ပါဘူး။ဒါဟာဒီမိုကရေစီအကြောင်းသူတို့တိလို့တော့မဟုတ်ပါဘူးသူတို့ဟာဒီမိုကရေစီအကြောင်းဘယ်တော့မှမတင်ယူခဲ့ရပါဘူးစာတင်ကြောင်းတွေမှာလည်းအဲ့ဒါမတင်ခဲ့ရပါဘူးဒီမိုကရေစီအရင်းရှင်စနစ် capitalist system စတဲ့ဟာတွေကိုလုံးဝအဆက်ပြတ်ခဲ့တာ1962ခုကစလို့မျိုးဆက်20လောက်ရှိခဲ့ပါပြီဆိုတော့လူတွေတိထားတာကစစ်တပ်ဟာစစ်တပ်အလုပ်ပဲလုပ်ရမယ်အစိုးရရဲ့အလုပ်ကိုမလုပ်ရဘူးဆိုတဲ့အချက်ဖြစ်ပါတယ်ဒါပေမဲ့မျိုးပေါ်မှာနေပြီးခင်မိသူတွေကတော့ဒီမိုကရေစီကိုသိနေကြပါတယ်
နောက်တစ်ခုကစောစောကဆရာကြီးပြောခဲ့တဲ့ဒီ practice of confrontation ပေါ့ခင်ဗျာထိတ်တိုက်ရင်ဆိုင်ရဲတယ်ဆိုတဲ့အယူဆအဲ့ဒီအယူဆမျိုးပေါ်ထွန်းဖို့အတွက်မြန်မာနိုင်ငံမှာခေါင်းဆောင်ပိုင်းကအပြစ်တယ်လို့ကဆရာကြီးယူဆပါလားခင်ဗျာ
How they practicing confrontation I don't believe that the NLD and the military trust each other
ထိတ်တိုက်ရင်ဆိုင်မှုနဲ့ပတ်သက်ပြီးပြောရရင် NLD နဲ့စစ်တပ်တို့ဟာအပြန်အလှန်ယုံကြည်မှုရှိကြတယ်လို့ကျွန်တော်မထင်ပါဘူးတစ်ချိန်တည်းမှာပဲထိတ်တဲရင်ဆိုင်တဲ့အလေးကျင့်ကိုသူတို့နှစ်ဖက်စလုံးကလူလူလလားလေးကျင့်ပြိုးထောင်ပေးတယ်အားပေးနေတယ်လို့လည်းမထင်ပါဘူးဒါပေမဲ့လက်တွေ့မှာတော့ထိတ်တဲရင်ဆိုင်မှုအများကြီးရှိနေပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့အခန်းကဏ္ဍဖန်တီးလိုက်တာဟာတကယ်တမ်းကျတော့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာမျိုးမဟုတ်ပါဘူးဒါဟာစစ်တပ်ကိုလှည့်ပတ်လိုက်တာလို့ဆိုရမှာပါဒီလိုဖန်တီးလိုက်တာကောင်းတဲ့ကိစ္စဖြစ်ကောင်းဖြစ်ပါလိမ့်မယ်ကျွန်တော်အနေနဲ့ကတော့ကောင်းတယ်မကောင်းဘူးဆိုတာမပြောလို့ပါဘူးဒါပေမဲ့စစ်တပ်နဲ့ပူးပေါင်းဆောင်ရွက်ရေးကိုအားပေးရမရောက်ပါဘူ
းဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ထိုင်းနိုင်ငံရဲ့နမူနာကိုကြည့်ရင်တစ်ချိန်တုန်းကဆိုရင်သူတို့လည်းပဲဗမာတွေလိုပဲသိအာဏာတတ်တဲ့လူမျိုးတွေဖြစ်ပါတယ်တစ်ဖက်သားကိုကပိကောက်မဖြစ်စေချင်ကြပါဘူးဒါပေမဲ့အခုတော့သူတို့စီမှာထိတ်တိုက်ရင်ဆိုင်တဲ့အလေးချင်းတွေအများကြီးပေါ်ထွန်းနေပြီလို့ဆရာကြီးဆိုတော့ထိုင်းနိုင်ငံမှာဒီလိုဖြစ်လာတာဘာကြောင့်လဲမြန်မာနိုင်ငံနဲ့ဘာကွာသလဲဆိုတာပြောပါခင်ဗျာ
Well, that was a combination of things. It was growing income disparities. This is very important. And of course,
အကြောင်းအချက်တွေအများကြီးစုပေါင်းပါဝင်နေပါတယ်ဝင်ငွေမမျှတမှုကွာဟမှုပိုမိုနှဆိုင်လာတယ်ဒါဟာအသိအရေးကြီးတဲ့အချက်ဖြစ်ပါတယ်နောက်တစ်ချက်ကခင်မိလာကြတယ်ပညာတက်လာကြတယ်ဆက်သွေးစနစ်တွေတိတ်ကောင်းလာတယ်ဒါဟာတနိုင်ငံလုံးအနှံ့ဖြစ်လာတာပါတိတ်ချမ်းသာကြွယ်ဝတဲ့လူတွေနဲ့တိတ်ဆင်းရဲတဲ့လူတွေကြားခံစားချက်တွေတိတ်ပြီးတော့ကွာဟလာပါတယ်နောက်ပြီးထိုင်းမှာတက်ဆင်ခေရောက်လာတော့သူဟာ popularism လူဘိန်းကြိုက်ဝါဒဒါမှမဟုတ်လူအများကြိုက်ဝါဒကိုလှုပ်လာပါတယ်။သူဟာဘန်ကောက်နဲ့မြို့ပေါ်နေလူတန်းစားတွေ၊ပညာတတ်အထက်တန်းလွှာတွေနဲ့မတူတဲ့သူတွေနေထိုင်ရာကျေးလက်ဒေသတွေကိုအားပေးခဲ့ပါတယ်။မြန်မာပြည်ကိုကြည့်ရင်နေရာတကာမှာဆင်းရဲသားတွေကြီးဖြစ်နေပါတယ်။အခုခါမှာတော့ဝင်ငွေကွာဟမှုနှဆိုင်လာပါပြီ။ဒါနဲ့တစ်ဆက်တည်းမှာပဲခံပြင်းမှုတွေမကျေနပ်မှုတွေလည်းကြီးထွားလာနေပါတယ်။ဒါဟာမြန်မာအစိုးရရောမြန်မာပြည်သူတွေကပါသတိထားစောင့်ကြည့်ရမယ့်ကိစ္စဖြစ်ပါတယ်။